ဒီနေ့တိုင်းသားလက်နက်ကိုင်အဖွဲ့အစည်းတွေနဲ့သမ္မတနဲ့တွေ့ဆုံမှုမှာသမ္မတဘက်ကနေဘလို့မှတ်ချက်ပြုစကားပြောကြလဲဒီငြိမ်းချမ်းရေးဖြစ်စဉ်တွေကိုဘလို့ကျွေးနေခဲ့ကြလဲရှင်
သမ္မတကြီးကတော့သူ့ရဲ့ဒီမိုကရေစီပြုပြင်ပြောင်းလဲမှုပြည်တွင်းငြိမ်းချမ်းရေးတည်ဆောက်မှုလာမဲ့2015ရွေးကောက်ပွဲမှာတို့လာပြီးတရားမျှတမှုရှိဖို့ပါလေအဲ့ဒီလိုနဲ့မိတ်ဆက်ပြီးတော့ပြောကြားတာတွေ့ရပါတယ်အထူးသဖြင့်တော့ပြစ်ခတ်ရဆဲရေးရနေပြီးတော့နိုင်ငံရေးဆွေးနွေးပွဲတွေကျင်းပနိုင်ဖို့နဲ့နိုင်ငံရေးဆွေးနွေးပွဲတွေကနေတဆင့် Federal Senate ကိုအခြေခံတဲ့ပြည်တော်စုတည်ဆောက်ဖို့ပြောဆိုတာတွေ့ရပါတယ
်ဒီအပြစ်ခတ်ရဆဲရေးလက်မှတ်ရေးထိုးနိုင်မှုအတွက်သမ္မတကတိုက်တွန်းမှုများရှိခဲ့လားပြည်တော်စုနေ့မှာလက်မှတ်ရေးထိုးနိုင်မှုအတွက်ကိုလည်းဘယ်လိုများဆွေးနွေးခဲ့မှုတွေရှိလဲရှင
်သမ္မတကြီးကတော့ပြည်တော်စုနေ့ဆိုရင်တော့အစဉ်လာလည်းရှိတယ်ဒီအထိမ်းမှလည်းဖြစ်တယ်ဗောလေဒီ2015အတွက်ပွဲဦးအတွက်ဒီအောင်ပွဲအဖြစ်နဲ့အနာကအကောင်းကျိုးအတွက်ပြည်တော်သူနေ့မှာလက်မှတ်ထိုးဖြစ်တော့ကောင်းတယ်ဆိုတော့လမ်းညွှန်မှုတော့ပြုပါတယ်ဘယ်သူမှတော့မကန့်ကွက်ပါဘူးဒါခြေခံအကြောင်းတရားတွေကတော့နည်းနည်းတော့လိုတာဗောဥပမာလက်မှတ်ထိုးမဲ့စာချုပ်ထဲမှာပါတဲ့ပါတိုက်တဲ့အချက်လက်တွေပြည်ပြည်စုံစုံလေးပါလာပြီဆိုရင်တော့လက်မှတ်ထိုးတာမခက်ဘူးနိုင်ငံရေးအခြေအနေနဲ့စာချုပ်ထဲမှာပါတဲ့ပါတိုက်တဲ့အချက်လက်တွေဗောအဲ့3-4မျိုးကိုကြည့်ပြီးတော့ကျွန်တော်တို့ကပြည်တော်သူနေ့မှာဖြစ်နိုင်မဖြစ်နိုင်ပါလေဒီလိုတုံးသားမှာပေါ့နော်
ဒီတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်းနဲ့လည်းတွေ့ဆုံခဲ့တယ်ဆိုတော့ဗိုလ်ချုပ်မှုကြီးဘက်ကနေပြီးတော့မှလက်ရှိငြိမ်းချမ်းရေးအခြေအနေကိုဘယ်လိုမျိုးဆွေးနွေးမှုတွေရှိခဲ့လဲရှင
်။ဗိုလ်ချုပ်မှုကြီးကတော့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့သူ့ရဲ့မူ6ချက်ကိုပြန်ပြီးတော့ဟိုရှင်းလင်းတင်ပြတာရှိပါတယ်။တော်တော်လည်းပဲမူ6ချက်ကတော့ပြော့ပြော့ပြောင်းပြောင်းနဲ့လှည့်တာပြောင်းတာနော်ဒီမူ6ချက်ကလည်းအရေးကြီးတဲ့အကြောင်းကိုသူရှင်းပြတာဖြစ်ပါတယ်။ဒီခါရစဲရီကတပ်ပန်းဆိုင်ရာတိုက်ကိစ္စတွေဖြစ်တော့တပ်ပကပို့ပြီးတော့တတိထားပြီးတော့ပါဝင်ဖို့လို့လို့တစ်ဖက်ကလည်းပဲပြည်တော်သူ့ဗမာကြီးကိုတိုင်ကဥဆောင်ကြီးရပြုနေတယ်။ကြီးကဲကိုတိုင်ကအဆုံးဖြတ်ပါဝင်နေတယ်ဆိုတော့ဒီအဆုံးဖြတ်နောက်မှာဥဆောင်မှုအောက်မှာပဲတပ်မတော်ကလည်းလိုက်ပါပြီးတော့ဆောင်ပါမယ်ဆိုတဲ့သဘောမျိုးလေယာလေးစားလိုက်နိုင်မယ့်အကြောင်းထပ်ပြီးတော့တင်ပြတာတွေ့ရပါတယ်
အခုလိုမျိုးဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံတဲ့အခါကျတော့ဒီတက်မတော်ရဲ့ငြိမ်းချမ်းရေးမှာပါဝင်လို့တဲ့စိတ်ဆန္ဒကိုဘယ်လိုမျိုးမြင်ခဲ့ရလဲသူတို့ဆွေးနွေးချက်ကိုကြည့်ပြီးတိုင်းရင်းသားခေါင်းဆောင်တွေရဲ့သဘောထားကိုဘယ်လိုရှိပါလဲရှင်
ဒီကျွန်တော်တို့ကာကွယ်ဦးစီးချုပ်ရဲ့မူ6ချက်မှာငြိမ်းချမ်းရေးအတွက်တကယ်အပိပရှိရမယ်တကယ်လိုလားတဲ့စိတ်ဓာတ်ရှိရမယ်ဆိုပြီးတော့ပြထဲတယ်။ပါရမလည်းနဲ့ကဲတော်လိုင်းအဖွဲ့စီဘက်ကလည်းပဲတမတော်ဟာငြိမ်းချမ်းရေးအတွက်တကယ်လိုလားရဲ့လားဆိုတဲ့မေးခွန်းမျိုးလဲပြီးတော့ဗာပဲဖြစ်ဖြစ်နှစ်ဖက်စလုံးကတော့ငြိမ်းချမ်းရေးအတွက်တကယ်လိုလားတဲ့ဟာတော့နှစ်ဖက်စလုံးကတက်ပြီးပြတဲ့အလုပ်ငန်းတွေလုပ်ပြရမှာပေါ့လေ။ဒီစစ်စင်ရေးတွေရဆိုင်ဖို့မရဆိုင်နိုင်ရင်လျှော့ချဖို့နဲ့ရန်လိုမှုတွေပေါ့လေ။ရဆဲဖို့အဲ့တော့ကျွန်တော်တို့ကတောင်းဆိုလိုက်တာပေါ့လေအဲ့ဒါတော့တောင်းဆိုတာ
ဒီတိုင်းသားလက်နက်ကိုင်အဖွဲ့တွေရောဖြစ်ခက်ရဆဲစာချုပ်လက်မှတ်ရေးထိုးပြီးနိုင်ငံရေးဆွေးနွေးပွဲတွေတွားဖို့အတွက်ကိုတင်ပြခဲ့တာမျိုးရှိလားဘယ်ချက်တွေကိုများထောက်ပြဆွေးနွေးခဲ့မှုတွေရှိလဲရှင
်ကျွန်တော်တို့ရဲ့ဒီအားလုံး12ဖွဲ့ရဲ့အဖွဲ့ကောင်းဆောင်ဗိုလ်ချုပ်ကြီးမူတိုးစေဖို့ကတော့သူနိုင်ငံရေးဆွေးနွေးပွဲတွေတွားနိုင်ဖို့လက်မှတ်ထိုးနိုင်ဖို့သူလည်းစိတ်ထက်မှန်တဲ့အကြောင်းသူတင်ပြတာရှိပါတယ်နိုင်ငံရေးပြဿနာကိုနိုင်ငံရေးညီနဲ့ရှင်းဖို့ကတော့ဒီနိုင်ငံရေးဆွေးနွေးပွဲလုပ်တဲ့နည်းတနည်းပဲရှိပါတယ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ကတော့အလုံးအပိပရှိကြပါ
ဘူး။ဟိုနိုင်ငံတော်သမ္မတဦးသိန်းစိန်နဲ့ရောဒီဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံခဲ့တဲ့အတွက်ကိုရောဒီတိုင်းသားခေါင်းဆောင်တွေရဲ့သဘောထားဘယ်လိုမျိုးပြောင်းလာမှုတွေရှိလဲ။တိုင်းသားခေါင်းဆောင်တွေရဲ့အမြင်ကိုလည်းသိချင်ပါတယ်ရှင့်။
ရှိသွားမယ်ဖက်ဒရယ်ပြည်တော်မှုတည်ဆောက်ရေးပေါ့နိုင်ငံရေးဆွေးနွေးပွဲပြစ်ခတ်ရကိစ္စတွေမှာလည်းပဲပိုချောမွေသွားလို့ရမယ်လို့တော့ကျွန်တော်မျှော်လင့်တာပေါ့ဗျာအဲ့ဒါပါပဲနှိကုံချုပ်ခြင်းပါ